Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသတို့ရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2014ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါ යි ခင်ဗျာကျွန်တော်အောင်ပါဒီမနက်ခင်းစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမှုဝေပါအမေရိကန်ထက်လွတ်တော်ကနေထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာ CIA ဘုံထောက်လိုင်းအဖွဲ့ကအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းမှာအကြမ်းဖက်သမားတွေလို့တန်တရားရှိသူတွေကိုညှဉ်းပန်းစစ်ဆေးခဲ့ပြီးတော့အဲ့လိုစစ်ဆေးမိမဲ့တဲ့နေရာမှာအမေရိကန်နိုင်ငံရဲ့စံထားမှုတွေကိုထိခိုက်စေရာရောက်ခဲ့တယ်ဆိုပြီးတော့အထက်လွတ်တော်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံလေးကစီးရီးယားနိုင်ငံကစီးရီးယားနိုင်ငံကနေအင်ဒီဂျင်းနိုင်ငံတွေကိုထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းတသိန်းကျော်ကိုလက်ခံကြဖို့သဘောတူညီကြတယ်လို့ဆိုပါတယ်လူတူတူတယောက်ဒါမှမဟုတ်လို့ရှိရင်အဖွဲ့အစည်းတစ်ခုရဲ့အခွင့်အရေးကိုညှင်းပယ်တဲ့အာဏာပိုင်အဖွဲ့အစည်းတွေကိုပြစ်တင်ရှုံချတယ်ဆိုပြီးတော့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေမှာကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျီနိုင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီကိုဆမိုရေဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
2014 was a real disappointment. It's a big step backwards for Burma on human rights.
မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့က Brad Adam ကပြောသွားတာပါဒီကနေ့ဟာကမ္ဘာလူခွင့်ရေးနေ့ဖြစ်တာကြောင့်လူခွင့်ရေးနေ့သက်ဆိုင်တဲ့သတင်းဆောင်မတွေကိုလည်းတင်ဆက်ပေးမှာပါဒါအပြင် EU ဥရောပသမဂ္ဂကမြန်မာနိုင်ငံကိုငွေကြေးကူညီပေးမယ့်အကြောင်းကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်ဖြစ်တဲ့တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်အထက်လွှတ်တော်ကနေထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာ CIA ဘူထောက်လိုင်းအဖွဲ့က2000ခုနှစ်စက်တင်ဘာလအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအကြမ်းဖက်သမားတွေလို့တန်တရားရှိတဲ့သူတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီလိုစစ်ဆေးမေးမြန်းတဲ့နေရာမှာအမေရိကန်နိုင်ငံရဲ့စံထားမှုတွေကိုထိခိုက်စေရာရောက်ခဲ့တယ်လို့လည်းဆိုပါတယ်။အထက်လွှတ်တော်ထောက်လိုင်းဆိုင်ရာကော်မတီကအင်ကာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာ CIA အဖွဲ့ဟာအကျဉ်းသားတွေနဲ့အကျန်းဖက်သမားတွေလို့တန်တရားရှိသူတွေအပေါ်ဆက်ဆံရမှာကြမ်းတမ်းမှုတွေရှိခဲ့တယ်လို့သူတို့အသုံးပြုခဲ့တဲ့စစ်ဆေးရေးနီးစနစ်တွေနဲ့ပတ်သက်ပြီးတော့ထိရောက်မှုရှိတဲ့အကြောင်းအမေရိကန်နိုင်ငံသားတွေနဲ့ကွန်ကရစ်လွှတ်တော်တို့ကိုအထင်ရောက်အောင်လှည့်စားဖော်ပြပြောဆိုခဲ့တယ်ဆိုပြီးတော့ဖော်ပြထားပါတယ်သူတို့ရဲ့စစ်ဆေးခဲ့တဲ့နီးတွေကတော့လူတွေကိုအခန်းကြီးတွေထဲမှာချုပ်နှောင်ထားတာအေးအေးမောအောင်ထားတာမျက်နှာပေါ်အဝတ်အုပ်ပြီးတော့ရေမုန်းအောင်လုပ်တဲ့နီးရေနှစ်တဲ့နီးစတာတွေပါဝင်တယ်လို့ဆိုပါတယ်အလုံးချုပ်ပြီးတော့ကြည့်လိုက်ရင် CIA ကဖမ်းဆီးထားတဲ့လူတွေအနည်းငယ်အများဟာညှဉ်းပန်းနှိပ်စက်တာကိုခံခဲ့ရတယ်လို့အထက်လွှတ်တော်အမတ် Danny Feinstein ကပြောဆိုပါတယ်ဒီလိုပြင်းထန်တဲ့နီးနာတွေဟာအမေရိကန်ရဲ့စံထားမှုနဲ့မကန့်ညီတယ်လို့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအတွက်လည်းထိရောက်မှုမရှိတဲ့အကြောင်းအမျိုးသားလူညုံရေးအကျိုးစီးပွားနဲ့လည်းကန့်ညီမှုမရှိဘူးလို့သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်နောက်တော့ဒါမျိုးနီးတွေမကျင့်သုံးစေဘူးလေစိတ်ချသေးကြအောင်လုပ်ရမှလိမ့်မယ်လို့လည်းသမ္မတကပြောပါတယ်လွန်ခဲ့တဲ့10နှစ်ကြာကလှုပ်ဆောင်ခဲ့တဲ့ CIA ရဲ့လှုပ်ရက်ဟာအမေရိကန်ရဲ့စံထမှုနဲ့ကျွန်တော်တို့ရဲ့တမိုင်းကိုစွန့်ထင်းစေခဲ့တယ်ဆိုပြီးတော့လေသမ္မတဥပမာကပြောဆိုလိုက်ပါတယ်ခင်ဗျာ
IS Islamic စစ်သွေးကြွတွေကိုခုခံခြေမုံရမှာအမေရိကန်အနေနဲ့လေကြောင်းအရာတွန့်ပြင်တိုက်ခိုက်ပေးဖို့အီရတ်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ရဲ့ကြိုတင်ကြေညာမထားတဲ့အီရတ်နိုင်ငံခီးစဉ်ရောက်ရှိနေခြင်းအတွင်းအီရတ်ဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါဝန်ကြီးချုပ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့နှစ်ဦးဆွေးနွေးပွဲအတွင်းမှာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်တာတွေကိုအရှိန်တိုးမြှင့်ဖို့နဲ့နောက်ထပ်လက်နက်ကြီးတွေနဲ့ပစ်ခတ်ပေးဖို့ဒါမှသာ IS စစ်သွေးကြွအုပ်စုတွေကိုတိုက်ခိုက်နေတဲ့မြေပြင်ကအီရတ်တပ်ဖွဲ့တွေကိုထိထိရောက်ရောက်ကူညီပေးနိုင်မှာဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်ကဆိုပါတယ်အီရတ်နိုင်ငံအတွင်းအမေရိကန်ဥဆောင်တဲ့လေကြောင်းစစ်ဆေးရေးစတင်လှုပ်ဆောင်ပြီးလေးလအကြာမှာအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ခီးစဉ်ထွက်ပေါ်လာတာပါ။အိန္ဒိချင်းစီးရီးယားနိုင်ငံအတွင်း IS စစ်သွေးကြွတွေကိုလည်းအမေရိကန်တွေကလေကြောင်းကနေတိုက်ခိုက်နေတာပါ။အီရတ်တပ်တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်တဲ့အခြေအနေအထိကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ဘက်တက်ကိုရောက်ရှိစမှာအမေရိကန်နဲ့ဩစတြေးလျတပ်တွေကိုဝန်ကြီးဟေဂဲကပြောသွားပါတယ်ရှင်။
ူရသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစီးရီးယားနိုင်ငံကနေအင်ဒီဂျင်တန်းပြည်တွေကိုထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းသသိန်းကျော်ကိုလက်ခံကြဖို့သဘောတူညီခဲ့တယ်လို့ကူရသမဂ္ဂကပြောဆိုပါတယ်။ဒါဟာဆိုရင်အရင်ကပြောင်းရွှေ့အခြေချဖို့သဘောတူညီထားကြတဲ့အရေးအတွက်ထက်နှစ်ဆရှိပါတယ်။ဒီကြေညာချက်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲအန်တိုနီယိုဂူတာရက်စ်ကအင်ကာနီဂျနီဗာမှာကျင်းပတဲ့အကူအညီထောက်ပံ့ပေးတဲ့နိုင်ငံများညီလာခံမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်နဲ့အစ္စလာမစ်စစ်သွေးကြွတွေရဲ့အန္တရာယ်ကြောင့်နိုင်ငံတကာကနေအကူအညီတွေတိုးပေးကြဖို့လည်းသူကထပ်ခါတလဲလဲတိုက်တွန်းခဲ့ပါတယ်။ဒီကနေ့စုစုပေါင်းနိုင်ငံ28နိုင်ငံကစီးရီးယားဒုက္ခသည်တွေနဲ့တညီတညွတ်ထဲရှိတဲ့အကြောင်းပြသခဲ့ကြပါတယ်။အဲ့ဒီအထက်မှာသူတို့ကိုလက်ရှိလက်ခံထားတဲ့အင်ဒီဂျင်နိုင်ငံတွေဖြစ်ကြတဲ့လက်ဘနွန်၊ဂျော်ဒန်၊တူရကီ၊အီရတ်၊အီဂျစ်စတဲ့နိုင်ငံတွေပါပါဝင်တယ်လို့မစ္စတာကူတာရက်စ်ကပြောဆိုပါရယ်။ခမန်းကြီးတသိန်းလောက်ရှိတဲ့လူတွေကိုအခြေချပြောင်းရွှေ့နေထိုင်ဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးကြဖို့ဖြစ်တယ်လို့လည်းပြောပါရယ်။ဒီကနေ့စောစောပိုင်းကတော့မစ္စတာကူတာရက်စ်ကသူ့ရဲ့ရေရှည်မြှုပ်မှန်းချက်ကတော့စီးရီးယားဒုက္ခသည်3သန်းလောက်ရှိတဲ့အထက်က10ရာခိုင်နှုန်းလောက်ကိုအင်ဒီဂျင်မဟုတ်တဲ့တိုင်းပြည်တွေကနေလက်ခံပေးဖို့ဖြစ်တယ်လို့လည်းပြောပါရယ်ခင်ဗျာ။
စက်တင်ဘာလကစတင်ခဲ့တဲ့နှစ်ဖက်အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုပြန်ပြီးအကောင့်ထည့်ဖော်ဖို့ယူကရိန်းတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေစူးစမ်းနေကြပါတယ်။နှစ်ဖက်စလုံးကတိပေးသဘောတူတဲ့အနေနဲ့အင်္ဂါနေ့ကိုအပြစ်ခတ်ရစဲရေးနေ့အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီနေ့ကနည်းနည်းပပလောက်ပဲပြစ်ခတ်တာမျိုးရှိခဲ့ပြီးနေရအတော်များများမှာနှစ်ဖက်တိုက်ခိုက်တာမျိုးမရှိခဲ့ဘူးလို့သတင်းတွေမှာဖော်ပြခဲ့ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ဖို့အစီအစဉ်ချမှတ်ထားပြီးဖြစ်ပေမဲ့တဘုံတွေရဲ့တောင်းဆိုမှုကြောင့်နှစ်ဖက်တွေ့ဆုံညှိနှိုင်းမှုကိုလာမယ့်တောက်ကြနေ့အထိတော့စတင်နိုင်မှာမဟုတ်သေးဘူးလို့ယူကရိန်းဆိုရကပြောပါရယ်စက်တင်ဘာလ5ရက်နေ့ကအပြစ်ခတ်ရစဲရေးသဘောတူညီချက်ရပြီးတဲ့နောက်ယူကရိန်းအရှိတ်ဘက်ချမ်းမာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ခဲ့ပြီးလူပေါင်း1000လောက်တေဆုံးခဲ့တာကိုနှစ်ဖက်အပြန်အလှန်ပြစ်တင်ခဲ့ကြပါရယ်ဒါအပြင်ရုရှားဆိုရအနေနဲ့ခွဲထွက်ရေးတဘုံတွေကိုလက်နက်တွေထောက်ပံ့ခဲ့တယ်လို့ယူကရိန်းအစိုးရကစွပ်စွဲထားပါရယ်ရှင်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းအစီအစဉ်ကဗိုလ်ရုံးနဲ့နန္ဒခင်းနိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကလူဦးတဦးတယောက်ဒါမှမဟုတ်ရင်အဖွဲ့အစည်းတစ်ခုရဲ့အခွင့်အရေးကိုညှင်းပယ်တဲ့အာဏာပိုင်အဖွဲ့အစည်းတွေကိုကျွန်ုပ်တို့ကပြစ်တင်ရှုံချပါတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။လူခွင့်ရေးဆိုတာအလုံးနဲ့သက်ဆိုင်တဲ့အကြောင်းမိသူမိဘဖြစ်စေဘယ်ရက်ကလာသည်ဖြစ်စေဘလို့အဆင့်တန်းရှိသည်ဖြစ်စေလိန်ကွဲခြားမှုရှိသည်ဖြစ်စေမခွဲခြားဘဲအလုံးနဲ့သက်ဆိုင်တဲ့အရာဖြစ်တယ်လို့သူ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါဟာတရားမျှတမှုလူမှုအဖွဲ့အစည်းတည်ငြိမ်မှုနဲ့ကဘာအနှံ့တိုးတက်မှုကိုဖြစ်စေလိမ့်မယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဟာလူခွင့်ရေးကိုကာကွယ်စောင့်ရှောက်ပေးရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းဒါဟာနိုင်ငံတွေညီညွတ်မှုရှိဖို့စီးပွားရေးကောင်းမွန်ဖို့နဲ့လူတွေအားလုံးတန်းတူအခွင့်အရေးရစေအောင်ဆောင်ရွက်ပေးရတာလည်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
။ဟောင်ကောင်မှာဆန္ဒပြသူတွေအနေနဲ့ဆန္ဒပြတဲ့နေရာတွေကနေကြာသပတေးနေ့မှာနောက်ဆုံးထွက်ခွာပေးဖို့ဟောင်ကောင်ရဲတွေကတတိပေးပြောဆိုလိုက်ပါတယ်။ဒါဟာနှစ်လကျော်ကြာဆန္ဒပြပွဲကိုအဆုံးသတ်ဖို့ဟောင်ကောင်အာဏာပိုင်တွေဘက်ကကြိုးပမ်းနေတာပါ။ဆန္ဒပြသူတွေအနေနဲ့လမ်းပေါ်မှာကာကွယ်တားဆီးထားတာတွေကိုစတင်ဖယ်ရှားပေးဖို့ဟောင်ကောင်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရချန်တက်ကောင်းကပြောဆိုလိုက်ပါတယ်ဒါအပြင်ငင်းငင်းကြမ်းကြမ်းနဲ့ထွက်ခွာသွားဖို့နဲ့ဒါမှသာလမ်းတွေကိုပြန်ပြီးဖွင့်နိုင်မှာဖြစ်တယ်လို့သူကဆိုပါတယ်အကြမ်းဖက်ပြဿနာရှာသူတွေကိုလည်းရဲတွေဘက်ကလုံးဝတည်ငြိမ်ခံမှာမဟုတ်ပဲပြင်းပြင်းထန်ထန်တုံ့ပြန်အရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကတတိပေးပြောဆိုခဲ့ပါတယ်ရှင
်တရုတ်တရားရုံးတစ်ခုကခွဲထွက်ရေးလှုံ့ဆော်မှုအတွက်ပြစ်ဒဏ်ကျခံနေရတဲ့ဝီဂါပညာရှင်အီဟမ်တော်တီရဲ့ចောင်းသားတွေကို3နှစ်ကနေ8နှစ်အထိထောင်ဒဏ်အတီးတီးချမှတ်လိုက်ပါတယ်ရှင်းကျန်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဥရမ်ချီမှာပြုလုပ်တဲ့လျှို့ဝှက်တရားရုံးတစ်ခုကကျောင်းသား9ယောက်ကိုခွဲထည့်ရေးလှုပ်ရှားမှုတွေကိုအကူအညီမှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်တာလို့တော်တီရဲ့ရှေ့နေကပြောဆိုပါတယ်ကျောင်းသား6ယောက်ကတရုတ်အစိုးရရဲ့ဖိနှိပ်မှုတွေကိုမကျေနပ်တဲ့ဝီဂါလူနည်းစုတွေဖြစ်ကြပြီးတော့တရုတ်အာဏာပိုင်တွေကတော့ဘာမှမှတ်ချက်မပေးပါဘူးစက်တင်ဘာလမှာတော်တီကိုခွဲထွက်ရန်ကြိုးပမ်းမှုနဲ့ထောင်ဒဏ်တစ်သက်ချမှတ်ခဲ့တာပါအခုလိုပြစ်ဒဏ်ချမှတ်ဖို့အတွက်သူ့ရဲ့ကျောင်းသားတွေ ရဲ့တက်တည်ခံချက်တွေကိုတုံးပြီးတော့သူတို့ကလည်း Wiga online website ကိုကူညီတင်ဆက်ခဲ့သူတွေဖြစ်ပါတယ်။အသက်45နှစ်ရှိပြီးတော့စီးပွားရေးပါမောက္ခဟောင်းတော်တီဟာ Wiga ရဲ့အခွင့်အရေးတွေကိုကာကွယ်သူဖြစ်ပြီးအစိုးရကပြင်းပြင်းထန်ထန်ဝေဖန်သူဖြစ်ပေမဲ့ဒီခါမှာခင်ဗျာအစိုးရကပြင်းပြင်းထန်ထန်ဝေဖန်သူဖြစ်ပေမဲ့ရှမ်းချင်းပြည်နယ်လွတ်လပ်ရေးတောင်းဆိုတာတော့မဟုတ်ဘူးလို့ညင်းဆန်ခဲ့ပါတယ်ခင်ဗျာ
Nobel ငင်းငင်းကြီးကော်မတီအနေနဲ့ကလေးတငယ်ဆိုင်ရာပြဿနာတွေကိုမီးမောင်းထိုးပြလိုက်တာဖြစ်တယ်လို့ Nobel ငင်းငင်းကြီးဆုရှင်တွေကနော်ဝေးနိုင်ငံ Oslo မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ဒီနှစ် Nobel ငင်းငင်းကြီးဆုရှင်တဦးဖြစ်တဲ့အသက်18နှစ်အရွယ်မာလာလာဟာမိန်းကလေးတွေပညာသင်ကြားခွင့်ရှိအောင်လှုပ်ရှားမှုတွေကြောင့်လွန်ခဲ့တဲ့နှစ်နှစ်ကတာလီဘန်စစ်သွေးကြွတွေရဲ့တပ်ဖြတ်မှုကနေအသက်မသေးပဲလွတ်မြောက်ခဲ့သူပါသူနဲ့အတူတွဲဖက်ရရှိသွားတဲ့ Nobel ငြိမ်းချမ်းရေးဆုရှင်အသက်60အရွယ်အိန္ဒိယလူမျိုး Kailash Satyarthi ဟာဆိုရင်လေကလေးတငယ်တွေရဲ့ပညာရေးအတွက်လှုပ်ရှားနေသူတဦးဖြစ်ပါတယ်ရှင
်ဒီဇင်ဘာလ10ရက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုပထမဦးဆုံးနိုင်ငံတကာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးမှာပါအမေရိကန်ပြည်ထောင်စုမှာ2011ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းကလေးကအကြမ်းဖက်သမားတွေလို့တန်လျာရှိသူတွေကို CIA လို့ခေါ်တဲ့ဗိုလ်ထောက်လိုင်းအေဂျင်စီကပြင်းထန်တဲ့နည်းတွေသုံးပြီးစစ်ဆေးမေးမြန်းမှုအသေးစိတ်ပါဝင်တဲ့အစီရင်ခံစာကိုအမေရိကန်ထက်လွှတ်တော်ကထုတ်ပြန်လိုက်ပါတယ် VOA သတင်းတော့ Sharon Ban ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာ CIA ရဲ့အကြမ်းမတမ်းကင်တွယ်စစ်ဆင်ရေးအသေးစိတ်ပါဝင်တဲ့အစီရင်ခံစာထုတ်ပြန်တဲ့အချိန်မှာပဲအထက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအထက်လွှတ်တော်အမတ် Dianne Feinstein က CIA ဟာအမေရိကန်ဥပဒေနဲ့တန်ဖိုးထားမှုတွေကိုချိုးဖောက်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်2001ခုနှစ်ကုန်ပိုင်းကစလို့2009ခုနှစ်အတွင်းဖမ်းဆီးထားသူတွေကအနည်းဆုံး119ယောက်ကိုအမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA ကပြင်းထန်တဲ့နှီးတွေသုံးပြီးစစ်ဆေးမေးမြန်းခဲ့တယ်ဆိုတဲ့အစီရင်ခံစာထွက်လာပြီးသူကအခုလိုပြောဆိုလိုက်တာပ
ါ History will judge us by our commitment to a just
အကြီးတန်းတဲ့အမှန်တရားကိုရင်ဆိုင်နောက်ဘယ်တော့မှမဖြစ်စေရဆိုတဲ့စန္ဒလေးရှိပြီးဥပဒေစိုးမိုးတဲ့တရားမျှတမှုရှိတဲ့လူအဖွဲ့အစည်းကိုတမိုင်းကအဆုံးဖြတ်ပေးပါလိမ့်မယ်
အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအချက်လက်တွေရဖို့အတွက်ဖမ်းဆီးထားတဲ့အယ်ကိုင်ဒါအဖွဲ့ဝင်တွေနဲ့တခြားရှစ်သွေးကြွတွေကို CIA ကခေါင်းကိုအဝတ်အုပ်ပြီးရေလောင်းတာစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တဲ့အနေနဲ့တပ်ပစ်မယ်ဆိုပြီးချင်းကြောက်တာရေခဲရည်နဲ့ရေချိုးခိုင်းတာလိမ့်မိုင်းဆိုင်ရာချင်းကြောက်စော်ကားတာနဲ့တခြားပြင်းထန်တဲ့နည်းတွေကိုအသုံးပြုတယ်လို့ဖော်ပြထားပါတယ်။စာမျက်နှာ6900ပါတဲ့အစီရင်ခံစာတွေက CIA ရဲ့မေးမြန်းစစ်ဆေးနည်းတွေဟာလူအသက်မဆုံးရှုံးစေဘဲဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးထောက်ပြထားပါတယ်။ဒါအပြင်ထောက်လိုင်းအေဂျင်စီရဲ့လုပ်ငန်းစဉ်တွေထိရောက်မှုနဲ့ပတ်သက်ပြီးတော့လည်းပြည်စုံစွာဖော်ပြမထားဘူးလို့ဆိုရတဲ့ CIA အကြီးအကဲ John Brennan ကတော့အမေရိကန်ပြည်သူတွေမျှော်လင့်ထားတဲ့စံချိန်စံနှုန်းတွေအတိုင်းအမြဲတမ်းလှုပ်ဆောင်နိုင်ခြင်းမရှိဘူးအေဂျင်စီအနေနဲ့လည်းအမအရင်နေလုပ်ခဲ့တယ်လို့ဝန်ခံပြောဆိုပါရတယ်။ဒါပေမဲ့လည်းဒီလိုစုံစမ်းစစ်ဆေးမှုတွေကြောင့်အကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်တွေကိုဟန်တားနိုင်ခဲ့တယ်။အကြမ်းဖက်သမားတွေကိုဖမ်းဆီးနိုင်ခဲ့ပြီးအသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့တယ်လို့သူကဆိုပါတယ်။အမေရိကန်သမ္မတ Barack Obama ကလည်းအမအရင်ကနဲ့တိုင်းပြီဆိုတာမရှိဘူး။ဒါပေမဲ့လည်းအတိတ်ကိုရေးရပြန်ကြည့်ပြီးကိုလုတ်ခဲ့တာတွေကိုပြန်စစ်ဆေးအမအရင်တွေကိုပြင်ဆင်ပိုကောင်းအောင်လုပ်ဖို့ဆန္ဒရှိတာဟာအမေရိကန်ပြည်ထောင်စုရဲ့အားသာချက်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ CIA မှာအပြင်ကနေ contract ဝင်လုပ်ပေးနေတဲ့သူနှစ်ဦးကအခုလိုပြင်းထန်တဲ့နှီးတွေကိုဥဆောင်လုပ်ခဲ့တာလို့အထက်လွှတ်တော်အမတ် Feinstein ကပြောပါရယ်လူပေါင်း3000တည်ဆုံးခဲ့တဲ့2001ခုနှစ်စက်တင်ဘာလ17ရက်တိုက်ခိုက်မှုအပြီးဒီစုံစမ်းစစ်ဆေးနှီးတွေကိုအသုံးပြုနိုင်တဲ့အစီအစဉ်ကို American သမ္မတဟောင်း George W. Bush ကခွင့်ပြုပေးခဲ့တာပါ2009ခုနှစ်မှာတော့သမ္မတ Barack Obama သမ္မတတာဝန်စတင်ထမ်းဆောင်ချိန်မှာဒီအစီအစဉ်ကိုတားမြစ်ခဲ့ပါတယ် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအကြီးတန်းအမျိုးသားလူညုံရေးအကြံပေး Laura Peter ကတော့ဒီအစီအစဉ်ခန်းစာကိုကြိုဆိုလိုက်ပါတယ
် it was important for the US to acknowledge wrongdoing understand
American ပြည်ထောင်စုအနေနဲ့ဘာအမှားယွင်းတွေလုပ်လဲဆိုတာကိုသိဖို့ဘာတွေဖြစ်နေလဲဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။ဒါတွေဟာတာဝန်ယူမှုရှိဖို့အတွက်ပထမခြေလှမ်းဖြစ်တယ်လို့မျှော်လင့်ပါတယ
်။ CIA ရဲ့ဒီအစီအစဉ်ကို Jose Rodriguez ကစတင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်တုန်းကဒီစစ်ဆေးနည်းတွေဟာတရားရေးဌာနကခွင့်ပြုထားတာကြောင့်တရားဝင်တယ်လို့ပြောပါတယ်။ကျွန်တော်တို့တာဝန်တိုင်းလုပ်ခဲ့တာဖြစ်ပြီးဒါဟာလည်းဥပဒေပေါင်းတွင်းကပါ။နောက်ပြီးဒီနည်းတွေဟာထိရောက်မှုရှိတယ်လို့ Washington Post သတင်းစာမှာ Rodriguez ကရေးသားထားပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ဟာအမေရိကန်ပြည်အောင်စုကနေကဘာတလွားကိုဘာသာစကားမျိုးစုံနဲ့ရုပ်သံထုတ်လွှင့်ပေးနေတဲ့ဌာနဖြစ်ပါတယ်VOA ပြည်သက်တွေအတွက်နှစ်တကူလက်ဆောင်ဖြစ်နေအမေရိကန်ရှုခင်းပုံ2015ပြက်ကတင်လက်ဆောင်ပို့ပေးပါမယ်။ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးလို့လိမ့်မှုပြီးတော့ပဲဖြစ်ဖြစ်အီးမေးလ်လိပ်စာ bambi@voanews.com ကိုပဲဖြစ်ဖြစ်စာပေးဖို့တောင်းယူနိုင်ပါတယ်ရှင
်။ကျွန်တော်တို့ VOA ကနေ2015ခုနှစ်အတွက်ပြက်ကတင်လက်ဆောင်တွေကိုမကြာခင်မှာတောင်းဆိုထားတဲ့သူတွေစီကိုပေးပို့မှာဖြစ်တဲ့အတွက်ဒီဇင်ဘာလ15ရက်နေ့နောက်ဆုံးထားပြီး VOA ကိုနေရက်လိပ်စာတွေပေးပို့ဖို့မြစ်တာရဲခံအပ်ပါရခင်ဗျာအခုတော့လူခွေးရင်းနေနဲ့ပတ်သက်တဲ့သတင်းဆောင်ပါတဲ့ဘုတ်ကိုဆက်တင်ဆက်ပေးရမယ်ဒီကနေ့ဒီဇင်ဘာလ10ရက်နေ့ကကမ္ဘာလူခွေးရင်းနေဖြစ်ပါတယ်ဒီနေ့2014ခုနှစ်ကိုတော့လူခွေးရင်းအကြီးအကျယ်ချိုးဖောက်မှုတွေဖြစ်တဲ့နေ့လို့လေ့လာသူအများစုကဆိုပါတယ်စစ်ပွဲတွေကအဓိကချိုးဖောက်မှုတွေဖြစ်စေတာဖြစ်ပြီးပြီးခဲ့တဲ့12လအတွင်းမှာအဓိကပြည်ပခါတွေတိုးပြီးဖြစ်လာခဲ့ပါတယ်။လန်ဒန်ကနေ Henry Ridgeway ပြပုတ်ထားတဲ့သတင်းကိုကိုငင်းချန်းကပြပြပေးမှာပ
ါ။ Syria ပြည်ရင်းစစ်ကြောင်းလူထောင်ပေါင်းများစွာသေဆုံးခဲ့ပြီးလူသန်းပေါင်းများစွာနေအိမ်ကနေဆွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒီစစ်မီးဟာအိန္ဒိချင်းအီရတ်နိုင်ငံတွေကိုပြန့်နှံ့ခဲ့ပြီးအစိုးရစစ်တပ်တွေအလယ်အလတ်ဆန့်ကျင်တိုက်ခိုက်ရေးသမားတွေ IS စစ်သွေးကြွတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေအကြားနယ်မြေလူပွဲတွေတောက်လျှောက်ဖြစ်ပေါ်ခဲ့ပါတယ်။နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးရဲ့အကြီးတန်းအကြံပေး Steve Khrushchev ကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တာဝန်ရှိတယ်လို့ပြောပါတယ
် Failures to address the Syrian conflict better and
Syria ပြည်ပခောက်စောစီးစီးနဲ့ကောင်းမွန်မွန်ဖြေရှင်းဖို့မလုပ်နိုင်ခဲ့တာအတွက်ရောလူခွင့်ရေးကိုလေးစားလိုက်နာဖို့လိုအပ်တဲ့ဖိအားနဲ့အများသိအောင်မပြောခဲ့တဲ့အတွက်ရောပေါ့
စီပိုင်းဘုံထဲမှာပောက်ကွဲစေတတ်တဲ့ပစ္စည်းတွေထည့်ပြီးရဟန်းရင်ဘော်ကခြွားတဲ့နီးကို Syria အစိုးရကကြဲကြဲပြန့်ပြန့်သုံးခဲ့ပြီးအရက်သားအများစုကိုတိတ်ဆုံးစေခဲ့ပါတယ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ညွှန်ကြားမှု Kenneth Rock ကဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားအနေနဲ့အဲ့ဒီလိုမလုပ်ဖို့ပြောသင့်တယ်လို့ပြောပါတယ
်ရုရှားထောက်ပံ့ထားတဲ့အစိုးရစီပိုင်းဘုံတွေကြောင့်အရက်သားဒေသတွေမှာတည်ကြည်တာတွေကိုတုံ့ပြန်ဖို့လှုံ့ဆော်ရတာလို့ IS စစ်သွေးကြွတွေကိုပြောခွင့်ရသွားစေပါတယ
်ရုရှားကလည်းယူကရိန်းအရှေ့ပိုင်းမှာခွဲထွက်ရေးသမားတွေကိုစီးရီးယားထောက်ပံ့ပြီးပြည်ပခန့်ကြီးထွားအောင်လုပ်နေပါတယ်အနည်းဆုံးလူ 4,500 လောက်တိတ်ဆုံးခဲ့ပြီးပြန်ပြီးဆွဲခံရတာအနှိမ့်ဆက်ခံရတာတွေလည်းအများကြီးဖြစ်နေပါတယ်ရုရှားကိုအခုရက်ပိုင်းအတွင်းသွားခဲ့တဲ့ Rod ကဒီအခြေအနေတွေပိုဆိုးမယ်လို့ပြောခဲ့ပါတယ
် I think it is political insecurity that lies behind all of this
ကျွန်တော်အမြင်အရကတော့နိုင်ငံရေးအရာမလုံခြုံလို့အခုလိုဖြစ်နေတာပါပူတင်ရဲ့ယူကရိန်းနဲ့ချက်ထွင်မှုကြောင့်ဖြစ်ရတဲ့ရုရှားစီးပွားရေးယိုယွင်းမှုတွေဆိုးလာတာနဲ့အမျှပဋိပက္ခတွေပိုဆိုးလာလိမ့်မယ်လို့ထင်ပါတယ်
ဆိုဗီယက်ခေတ်ကစပြီးရုရှားရဲ့တဖြည်းဖြည်းအထီးကျန်လာမှုကလည်းစန်းကျင်ဘက်တွေကိုနှိပ်ကွပ်မှုတိုးလာစေတယ်လို့ Rod ကပြောပါတယ
် All this adds up to
ဒါတွေအားလုံးကိုပေါင်းစည်းလိုက်ရင်ပိုပြီးနှိပ်ကွပ်ဖို့လိုအပ်လာရင်တော့ပူတင်ကလုံးမှာပါပဲ
ဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြသူတွေအပေါ်နှိပ်ကွပ်မှုတွေအတွက်လည်းတရုတ်အနေနဲ့လူ့အခွင့်အရေးမှာနောက်ပြန်လှည့်နေပါတယ်ဆိုပြီးဆွဆွဲခံနေရပါတယ်ဆိုပြီး Amnesty ရဲ့ Steve Khrushchev ကပြောပါတယ
် Those basic rights of freedom of expression
ချေခံလူ့အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့စီယုံခွင့်ကိုရှင်းရှင်းလင်းလင်းညှိနှိုင်းထားတာပါ
အာဖရိကကလူအခွင့်အရေးချိုးဖောက်မှုတွေကလည်းအကြီးအကျယ်ဖြစ်နေပါတယ်။နိုင်ဂျီးရီးယားကဘိုကိုဟာရမ်ရဲ့တပ်ဖြတ်မှုအသေးခံတိုက်ခိုက်မှုတွေကလည်းတိုးလာတယ်လို့အစိုးရရဲ့ခေါင်းဖြတ်မှုနဲ့နှိပ်စက်မှုတွေကိုဆွဆွဲမှုတွေကလည်းတိုးလာပါတယ်။အီဂျစ်မှာလည်းအာရပ်ຫນွေဦးတော်လန်ရေးရဲ့မျောလင်းချက်တွေအလုံးကုန်ဆုံးခဲ့ရပြီလို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့12လအတွင်းလူအခွင့်အရေးတိုးတက်မှုနှစ်ခုကိုလည်းအခုလိုထောက်ပြပါတယ
်။ Sri Lanka is now an international inquiry.
ဒီလင်္ကာမှာ2009ခုနှစ်ကရဲသားထောင်ပေါင်းများစွာတပ်ခံရမှုတွေနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်နေပါပြီ။ကလသမဂ္ဂဆိုရင်လည်းကျွန်တော်တို့အနည်း20လောက်လုပ်ခဲ့တဲ့လည်းနဲ့ရောင်းဝယ်မှုသဘောတူညီချက်ကိုလည်းလုပ်ပြီးပါပြီ
အားလုံးကိုခြုံကြည့်ရင်တော့ဒီ2014လူ့အခွင့်အရေးနေ့ဟာကမ္ဘာအနှံ့အပြားကလူ့အခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေကိုသတိပေးတဲ့အနေနဲ့ရှိနေမှာပါခင်ဗျာ
အခုတော့မြန်မာနိုင်ငံဘက်ကလူ့အခွင့်အရေးအခြေအနေဘက်ကိုအလှည့်ပေးပါရစေခင်ဗျာမြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေအလွန်ဆိုးရွားနေစေပဲလို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာဝေဖန်ပြောဆိုလိုက်ပါတယ်တရားဥပဒေစိုးမိုးရေးဟာအုပ်ချုပ်ရေးအာဏာအောက်မှာရှိနေစေဖြစ်တာကြောင့်လူ့အခွင့်အရေးချိုးဖောက်သူတွေကိုထိရောက်အောင်အရေးယူနိုင်ဖို့အားနည်းနေစေပဲလို့လည်းဆိုပါတယ်အသေးစိတ်ကိုမတ်အင်ဂျင်နီယာကပြောပြပေးမှာပါခင်ဗျာ
ဒီနှစ်လူ့အခွင့်အရေးနေ့အထိမ်းအမှတ်အဖြစ်လူခွင့်ရေးချိုးဖောက်မှုတွေကိုငြိမ်းမခံကြဘဲထုတ်ဖော်ပြောဆိုကြဖို့ကုလသမဂ္ဂအတူရေးမှုချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အခြေအနေတွေကိုမြင်တွေ့နေရတယ်လို့ဆိုပါတယ်။2008ဖွဲ့စည်းပုံခြေခံဥပဒေပြဋ္ဌာန်းပြီး2010ရွေးကောက်ပွဲကနေသမ္မတဦးသိန်းစိတ်စိုးရတက်လာပြီးတဲ့နောက်လူခွင့်ရေးချိုးဖောက်သူတွေကိုဥပဒေနဲ့အညီအစိုးရကိုယ်တိုင်ထိထိရောက်ရောက်အရေးယူအပြစ်ပေးနိုင်ခြင်းမရှိသေးဘူးလို့အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါရစေ
အောက်မှာရှိနေတဲ့ဘွဲ့နားလည်မှုမှားပြီးတော့အပြန်အလှန်ပြစ်ခတ်ကြရင်ကနေပြီးတော့ဒီကျောင်းသူလေးပါဝင်ကျောင်းဆရာမတယောက်ထိခိုက်ဒဏ်ရာရတယ်။တခြားကျောင်းသူတွေလည်းအနေနဲ့ပုံပဲဒဏ်ရာရတယ်ကျွန်တော်တွေ့ရတယ်။ဒါနဲ့ပတ်သက်ပြီးတော့ဆေးရုံပို့ဖို့အတွက်ကိုပြောတဲ့အခါမှာအချိန်မီဆေးရုံမပို့နိုင်တဲ့အတွက်မတ်ချာဆိုင်ကတည်ဆုံသွားတာဖြစ်တယ်။အဲ့တော့အဲ့ဒီလိုတည်ဆုံသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးကော်မရှင်ကိုဖခင်ဖြစ်တဲ့သူဗရန်ရှောင်းကနေပြီးတော့တိုင်ကြားတဲ့အခါမှာမမမကန်သတင်းပေးတိုင်ကြားတယ်ဆိုပြီးတော့စစ်တပ်ကနေပြီးတော့ထပ်မံတရားစွဲဆိုတာခံရတယ်။ရုံချင်းနေတော်တော်များများရှိပြီလို့ကျွန်တော်သိရတယ်။အချိန်ပေါင်း42ချိန်ကျော်ကျော်လောက်ရှိပြီလို့သိရတယ်။တရားလိုဖက်ကမလာတဲ့အချိန်အောင်တရားရုံးကနေဒီမှုကိုပတ်လည်ခြင်းပြုဝဲနဲ့ယနေ့ထက်တိုင်ဆက်လက်ပြီးတော့လက်ခံထားရဲဆိုတာကိုကျွန်တော်သိရတယ်။ဒီလူ့ခွင့်ရေးချိုးဖောက်မှုတွေမှာအုပ်ချုပ်ရေးအာဏာပိုင်ဒီဘက်ကကစစ်တပ်ကချိုးဖောက်တဲ့လူတွေရောတရားရေးမှန်ကန်နေပြီးတော့တဲမအောင်လုံဆောင်မပေးနိုင်တဲ့ဥစ္စာတွေကဒီမှတ်ကြဆိုင်မှုတွေမကပါဘူး။ကျွန်တော်ပြည်နော်ရီတရားအောင်မှာဖြစ်ပွားခဲ့တဲ့လူသားမှုမှာဆိုရင်အဲ့ဒီလိုပဲဖြစ်တယ်။
မြန်မာနိုင်ငံကလက်ရှိလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လည်း HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အမြင်ကတော့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုအခုလိုပြောပါဗျ
2014 was a real disappointment. It's a big step backwards for Burma on human rights. The last 2 years
ကတော့ဆက်လက်ကုနေကတော့တကယ်ကိုစိတ်ပျက်စရာကောင်းပါတယ်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေဟာနောက်ပြန်ဆုတ်နေတာပါလွန်ခဲ့တဲ့နှစ်နှစ်ကမြန်မာအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်နိုင်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကလေးကစပြီးဆက်လက်ဆောင်ရွက်တာမျိုးမရှိသလိုနိုင်ငံရေးအခြေအနေမှာလည်းမျှော်လင့်ချက်တွေပျောက်နေပါတယ်မြန်မာအစိုးရဘယ်ကိုဥတည်သွားနေလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး2015ရွေးကောက်ပွဲကျင်းပမယ်ဆိုတာကတော့ကောင်းတဲ့အချက်ဆိုပေမဲ့ပြည်သူအများစုနဲ့ကိုက်ညီမဲ့ရလဒ်ထွက်ပေါ်လာဖို့မျှော်လင့်လို့တော့မရပါဘူ
း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်ခံရသူတွေကိုထိထိရောက်ရောက်ကာကွယ်ပေးနိုင်တာမျိုးမရှိသေးဘူးလို့နိုင်ငံတကာပညာပေးဆိုင်ရာညွှန်ကြားရေးမှူးဒေါက်တာတီကူမာကပြောပါတယ
် Amnesty International is concerned that human rights abuses are still continuing.
လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ရှိနေစေဖြစ်တယ်လို့မြင်ပါတယ်။သတင်းလွတ်လပ်ခွင့်မှာလည်းအခက်အခဲစိန်ခေါ်မှုတွေရှိနေပါတယ်။နိုင်ငံရေးအကျဉ်းသားတွေလည်းရှိနေစေပါ။တရားရင်သားတွေအပါအဝင်လူနည်းစုဘာသာကြားရိုဟင်ဂျာမွတ်စလင်တွေလည်းအဖိနှိပ်ခံနေရစေဖြစ်ပါတယ်
။နိုင်ငံသားဝင်ကြီးဦးဝနမောင်လင်ရဲ့2014ခုနှစ်ကုလသမဂ္ဂညီလာခံမိန့်ခွန်းမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတိုးတက်နေပြီးအမျိုးသားလူခွင့်ရေးကော်မရှင်ကိုလည်းဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူခွင့်ရေးကိစ္စရပ်တွေမှာမြန်မာနိုင်ငံကိုဆက်ပြီးထည့်သွင်းဆွေးနွေးဖို့မတင်တော့ဘူးလို့ပြောသွားပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေတာတွေ့ရတယ်လို့လူ့ထုအခြေပြုအဖွဲ့အစည်းဦးဆောင်နေသူတဦးဖြစ်တဲ့မက်စင်မာအောင်ကပြောပါတယ်
။ဆိုရဘက်ကတော့ကော်မတီတွေတော့ဖွဲ့နေတာပဲ။လူခွင့်ရေးတွေကိုနိုင်ငံသားတိုင်းဒါပြင်လူသားတိုင်းခံစားရဖို့ဆိုတာကကော်မတီဖွဲ့ယုံနေတော့မပြီးဘူး။ဘလောက်ထိကျမတို့လူအတိုင်းဝိုင်းထဲမှာရောနောက်ပြီးတော့ကျမတို့နိုင်ငံရေးဆိုင်ရာ institution တွေပေါ့နော်အစိုးရအစရှိတဲ့အဖွဲ့အစည်းတွေရောဘလောက်ဖြစ်ရုံရုံကြီးကြီးနှစ်နှစ်ကာလနဲ့လူခွင့်ရေးတွေကိုမြင့်တင်နေလဲဆိုတော့ကပို့ပြီးတော့အရေးကြီးတယ်လို့ထင်တယ်။ရင်းသားထင်လာတဲ့လက်တော်ပေါ်မှာပြီးမှာဆိုလို့ရှိရင်တော့ property rights ပေါ့နော်ဒီပိုင်ဆိုင်မှုဒီအခွင့်အရေးတွေနဲ့ပတ်သက်လို့ရှိရင်ဥပမာလဲမြေတင်ခံရတဲ့ကြံစည်တွေကတကယ်တကယ်ရှိနေသေးတုံးမယ်ဒါတွေကိုလည်းဟိုစနစ်တကျအထီးရောက်ရောက်ဖြစ်ရှင်းနေတာမျိုးတွေမတွေ့ရသေးဘူးပေါ့
ဒီနှစ်လူခွင့်ရေးနေ့စောင်းပုတ်ကိုလူခွင့်ရေး365လို့သတ်မှတ်ထားပါတယ်။ရက်ပေါင်း365ရက်လုံးဟာလူခွင့်ရေးနေ့တွေပဲဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံတဝမ်းမှာတော့နိုင်ငံတကာလူခွင့်ရေးနေ့အထိမ့်မှတ်ပွဲတွေကိုလူခွင့်ရေးလှုပ်ရှားနေသူတွေကဥဆောင်ကျင်းပသွားမှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့သတင်းအကြောင်းမတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးသွားတာပါ။ဆက်လက်ပြီးမြန်မာနိုင်ငံနောက်ထပ်ရရှိမယ့်အလူငွေအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးရမယ်။ EU ဥရောပသမဂ္ဂက2014ကနေ2020ကာလအထိနှစ်နိုင်ငံပူးတဲ့ဆောင်ရွက်မှုအစီအစဉ်အရမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုအထောက်အကူပြုဖို့ယူရို688သန်းပေးဖို့ရထားတယ်လို့ဒီဇင်ဘာ10ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဘလူကန္နာတွေမှာအကူအညီပေးဖို့ရှိတယ်ဆိုတာနဲ့ပတ်သက်လို့ဒေါ်လာလတန်ကစူးစီးတင်ပြပေးထားပါရခင်ဗျာ
EU ဥရောပသမဂ္ဂက2011ခုကစလို့မြန်မာနိုင်ငံမှာစတင်ခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုအထောက်အကူပြုဖို့2014ကနေ2020အထိခုနှစ်တကာလအတွင်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ်ရအမေရိကန်ဒေါ်လာတန်900နဲ့ညီမျှတဲ့ယူရို688သန်းကိုမြန်မာနိုင်ငံကိုပေးဖို့ရထားတယ်လို့ဆိုပါတယ် Kulo Yatayama, Pawene, Taku Pire, Diga, Gandadwine, Patelu, Iu Pyogunya, Maya Kusi, Janishka.
Primarily, these funds will focus on those areas that are most in need of this kind of.
Diga Garo, Di Yambungweha, Atwin Kubyongi Kalama, A Tauku, Luasong Gandadwi, Pipari, Jile Dita, Pumuyi, Lea Saibuyi Sni, Pumu Kamui, Sasane, Haya, Piwa Mu Yashi. Yayi, Yaudi, Sumuyi, Pibine, Ochomusne, Boba Yene, Ninjayi, Tisamudo, Dre, Pibari, Digagaro, Mimanangan, Dari, Dre, Taye, a Jopu Nangi, Pibare, Lu, Eu, Bioguinaga, Shimbia, Gera Pibari, Kulu, Mimananganine, Luate, Gandari, Dre, Yatayama, Jile Dida, Pumpuyi, Saibuyi, the Baba Bian, Ye, Yinsan Nangi, the Baba, the Yanzada, Bibinswa, Don't Chana, Ye, Sadapin, Dre, Euro Naya, Lizet, the Pinyayi Gandama, the Bini, Pinya Tinjakun Yashi, Pinyayi Sinine, a look and Zigwe, Luachet, the Hazada, Pie Dwe, Euro, Nea Lizet, the Pibine, Suya, Boba Yene, Diaudi, Sumuyi, Pidu, Jo Sangwen, Nayebi, Natong Senga, Yuka Bueha, Tinda Mina Shibi, Usu Alunu, Bawimopi, Nanganaga Lekan, Nine, Yuka Bue, Pina Yi, Sadapin Dwe, Euro, Gose, Chowdani, Ninjayi, Disaupo, Pin, Nangai, Sunibemia, Jimba Nai, Madu Guebiare, Lumu Puezija, Sessanye, Dote, Gamun Bone, Bribeca, Pibuani, Dida Rima, Lumuine, Siboye, Piane, Nelan Turang Yedwe, Euro, Dia Donda, Taku Bibu, Dama Tara Pibari, Kurum Yamanangae, a twin Kubiangi, Gala Rima, Natang Senga, Yuka, Buelon, Galati, a Taku Beme, Uropa, Damagaye, a sea single. EU Tani goes the younger Yashi Dune, Data Gang NGO Dubin, Soya Puezi Dune, Ninang Sangwet Dama Pidelule, Maya Kusi Janishka, Piovari.
We work with both authorities, but also with the NGOs. And as I said, the rules here are very clear, which means that every euro that is spent.
Chmaruine, Anabin Wineo, NGO Duneva, Ninang Sangwet Domava. Diniama, Lina Yame, Simin Riga, Tiku Shimari. The Euro, the dollar, Tonai, Pelu, Tonis, Rago, Ninikaka, Sanchi, Tama Pipari. EU Puwen Nangan Darue, a Kong Winne, Dilo Bede, Taku Rihale, Pelu Tiamu, Shiles, Ragule, Uropa, Taida Riga, Tijin Jama Pipari. Dajang, Uropa, Tamgagale, Di Bede, Taku Wigu, Pelu Tomle, Sura, Tidija, Simin Rui, Chatara Pipari, Lu. Pyogunya Maya Kusi Janishka Pyodwara Pipari, EU Europa Tamganine, Myanmar Naingan Pyubin Pyaungne Satin Gejinga Salu, Myanmar Sibwaye Lumu Yene, Naingan Ye Phumpyo Mu Dwe Pawin Kunyi Gera Phipi, Lungge De Nit Ga 2014 Ne 2016 Thong Nit Da Kala Dwe, Atwin Ku Pyaung Ye Pu Dwe Asisin Ya, Euro Tan 250 Myanmar Naingan Go Athauk Ku Pi Gera Le Phipari. Chinemabe, Chausse, Gojimia, Gula Tamga, Turini Laganji, Tadia, Gomdi Ma, Yamanangaye, Lu Kui, Chini Nepatelu, Soe, Making Pidejang, Sopu Jegu, Kamakatapu, didn't win get a pibarishim.
Dolatan, Timbia Pigerawa, Tarashimakmia, General Vue got tolling at Rinet, Rin Samarigo, Vue Internet Samina, www.bamis.vuenews.com. Pashu Yane Marekmia, Edimat Rinego, Yamalo Popia Tabido, the best are tolling gave without the Renegole Pianatango Yare, viewing Yamabain since the video the Renegole, Edi website Lisa Mawe, Chishulo Yavarekmia, Vue Go Saida Weapon, Champulo Rawe Pipe, the Chen Town Rawe Pipe, said the Lure Soin, General Ye, email Lisa Ga, Bamis@vuenews.com Piapare.